ချင်းပြည်နယ်တွင်းဖြစ်ပေါ်တဲ့တိုက်ပွဲတွေကြောင့်အိုးရင်ဆွန့်ခွာထွက်ပြေးရသူတွေတနည်းချာတိုးပေါ်လာနေတာမျိုးပြည်ပမှာရောက်ရှိနေတဲ့ချင်းတိုင်းရင်းသားတွေကကူညီဖြည့်ရှင်းပေးနိုင်ဖို့ကြိုးပမ်းနေကြပါတယ်။အမေရိကန်ပြည်သူဝါရှင်တန်ဒီစီမှာနိုင်ငံပေါင်း10နိုင်ငံကျော်ကချင်းတိုင်းရင်းသားများပထမအဆုံးချိန်တွေ့ဆုံဆွေးနွေးပွဲကိုစနေနေ့ကကျင်းပခဲ့ပြီးတော့ပြည်ပရောက်ချင်းတိုင်းရင်းသားများကွန်ကရစ်ဝေါ်ကချင်းကွန်ဂရက်ကိုဖွဲ့စည်းခဲ့ကြပါတယ်။အကြောင်းစုံကိုမှအင်ဂျင်နီယာကပြောပြပေးပါလိမ့်မယ်ခင
်ဗျာ။ခုနှစ်ကြာလာတဲ့ပြည်တွင်းစစ်ကြောင့်ကချင်းပြည်နယ်မှာအနာဂတ်ပြောင်းနေတဲ့အိုးလီဆွန့်ခွာထွက်ပြေးသူတွေရဲ့အခြေအနေ၊ကလေးတွေရဲ့ပညာရေးဆုံးရှုံးနေတာမှုတွေကိုအမေရိကန်၊ကနေဒါ၊ဂျပန်၊စင်ကာပူ၊ထိုင်းစတဲ့နိုင်ငံပေါင်း20နီးပါးမှရောက်ရှိနေတဲ့ကချင်းတိုင်းရင်းသားတွေစုဝေးပြီးဒီနေ့ကမှအဓိကဆွေးနွေးခဲ့ကြောင်းဥဆောင်စီစဉ်သူတဦးဖြစ်တဲ့အမေရိကန်ပြည်ထောင်စုအခြေစိုက်ကချင်းမဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်းကဗီဒီယိုကိုပြောပါတယ်ကချင်ပြည်နယ်ကဒုက္ခသည်တွေအခြေအနေဟာတနည်းတခြားပိုးပြီးဆိုးလာတဲ့အတွက်ဒီပားရောက်ကချင်တွေအနေနဲ့အတော်လေးစိုးရိမ်မကင်းဖြစ်ရတယ်လို့လည်းကမ်ဆန်းကပြောပါတယ
်။အရင်တော့ဆိုတာကိုနိုင်ငံအတီးကြီးကကိုတတ်နိုင်သူကပါဝင်ကြတဲ့ဟာတွေအများကြီးဒါပေမဲ့အခုကတော့နိုင်ငံအားလုံးခြုံလိုက်တော့တကယ်ပဂတိအခြေအနေကောင်းမှုကိုလုံးတုံးတက်ပြီးမှပဲတကယ်ကိုလိုအပ်နေတဲ့နေရာတွေကန္တရရွှေချိုးပါဝင်ဖို့ဆုံးဖြတ်ကြတာပေါ့။ဥမာဒီဒုက္ခတဲ့ကိစ္စနဲ့ပတ်သက်ပြီးဆိုအခု9နှစ်တောင်အကြာရှိတာလေပฏิပကဆိုတော့ဒီတွင်းစစ်ဆိုတော့ပညာရေးနဲ့ပတ်သက်မှာအိမ်မတောင်ကိုဒုက္ခရောက်တာပေါ့နော်သူငယ်တန်းတက်တဲ့ကျောင်းသားအခု9တန်းရောက်သွားပြီပညာရေးကိုကောင်းမှမတင်ရဘူးဒီဒုက္ခကိုဘယ်လိုပါဝင်ကူညီမလဲဆိုတဲ့ဟာကိုကျွန်တော်ဆွေးနွေးဖြစ်ပါတယ
်အချင်းဒီနယ်ကဒုက္ခတွေတွေအချင်းဒီဟာတနည်းတခြားပိုးပြီးဆိုးလာတဲ့အတွက်ဒီပိုင်းရောက်တဲ့အချင်းတွေအနေနဲ့အတော်လေးစိုးရိမ်မကင်းဖြစ်ရတယ်လို့လည်းကမ်ဆန်းကပြောပါတယ
်အရင်တော့လည်းမတူတာကဒီနောက်ဆုံးဖြစ်ပေါ်လာတဲ့တတိပခမှာကရွာသားတွေကိုဒီလူသားတိုင်းပုံမှန်သုံးတဲ့ဟာမျိုးတွေပေါ့နော်ဒီတစားခန့်လိုမျိုးပတ်တန်နဲ့သုံးတဲ့ဟာကကျွန်တော်ပုံတွေ့နေရတယ်နောက်တစ်ခုကတော့ထက်ကီတင်းချောင်းတဲ့လူတွေကို IDP camp ဆိုပြီးမှ6ခန့်ခွင့်မပိတ်ပြင်တာတို့နောက်တတိပခဖြစ်နေတဲ့ချိန်မှာထွက်ပြေးခွင့်မပေးတာတို့ကအခုကအရင်ကလိုမျိုးမရှိခဲ့တာတွေပါဒါပေမဲ့ instant ရလို့တလိုင်းတို့ပဲမှာပကလည်းဖြစ်နေအောင်ပြောတာပါ
ကချင်ပြည်နယ်မှာတမကရှမ်းပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်နဲ့တိုင်းနာလက်နက်ကိုင်ဖွဲ့တွေကြားတိုက်ပွဲတွေတစားတက်တစားအချိန်မြင့်တက်လာနေပြီးကချင်ပြည်နယ်ထဲမှာတင်အရက်သားတပေါင်းကျော်နေရဲဆွန့်ခွာထွက်ပြေးနေရတဲ့အခြေအနေကိုစိုးရိမ်မကင်းဖြစ်နေကြောင်းနဲ့လူသားချင်းစာနာမှုအကူအညီတွေခွင့်ပြုဖို့လည်းမြန်မာအစိုးရကိုတိုက်တွန်းကြောင်းကုလသမဂ္ဂအမေရိကန်နဲ့ဥရောပသမဂ္ဂတို့ကအသီးသီးကြေညာချက်တွေထုတ်ပြန်ထားပါတယ်ဒါကြောင့်ကချင်ပြည်နယ်ပဋိပက္ခကိုနိုင်ငံတကာပုံမှန်သိရှိပြီးမြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေရပ်တန့်အောင်ပုံမှန်ဖိအားပေးနိုင်ဖို့အပြင်ကချင်တိုင်းရင်းသားတွေအနာဂတ်တိုးတက်ဖို့ပြည်ပရောက်ကချင်တိုင်းရင်းသားတွေတစုတစည်းနဲ့ဆောင်ရွက်နိုင်ရေး World Kachin Congress လို့ခေါ်တဲ့ပြည်ပရောက်ကချင်တိုင်းရင်းသားများကွန်ဂရက်ကိုလည်းညီလာခံမှာဖွဲ့စည်းခဲ့ကြောင်းကမ်ဆန်းကပြောပါတယ
်။အကြီးဆုံးရလကနိုင်ငံအသီးသီးမှာရောက်နေတဲ့ကချင်တိုင်းရင်းသားတွေအဲကိုရှိတဲ့နိုင်ငံတွေမှာအစိုးရအသီးသီးကိုဘယ်လိုဖြစ်မှအမှန်တကယ်လို့ပြောချင်ပြီလေဘလို့ကျိုးဆက်တွေ့ပြီးမလဲဆိုရက်ကိုရက်တစ်ခုကဝေါ်ကချင်ကောင်ဂရက်ဆိုရက်ကိုရက်ကျိုးတီးခေါက်လိုက်လေနောက်တစ်ခုကတော့ကျွန်တော်နဲ့ရှေ့ဆက်ပြီးမှဒီအပြုလုပ်တဲ့အလုပ်တွေအားလုံးကအကုန်လုံးအတူတကွပူးပေါင်းမှလုပ်မယ်ဆိုရက်တန်ဒိဋ္ဌံချမှုကျွန်တော်ရတယ်နောက်တစ်ခုကတော့ကချင်တိုင်းရင်းသားတွေဒီတုတ်တဲ့ဖွင့်ဖြိုးလာဖို့ဒီပါရောက်နေတာဒီတော့ပါဝင်ထောက်ရမယ်ဆိုတော့တန်တိထံချလို့ရချက်ပါတယ
်အခုကချင်ကွန်ဂရက်ဟာပထမဆုံးအချိန်ပြည်ပရောက်ကချင်တိုင်းရင်းသားတွေတင်းတင်းညွတ်တဲ့ဖွဲ့စည်းနိုင်ခဲ့တာဖြစ်ပြီးနိုင်ငံပေါင်း20နီးပါးကကချင်တိုင်းရင်းသားတရားကြော်ပါဝင်တယ်လို့လည်းကမ်ဆန်းကဆိုပါတယ်ဝါရှင်တန်ဒီစီမှာမေလ18ရက်နေ့ကနေ19ရက်နေ့အထိနှစ်ရက်တာကျင်းပတဲ့ပြည်ပရောက်ကချင်တိုင်းရင်းသားများညီလာခံကိုကချင်မဟာမိတ်အဖွဲ့နဲ့ကချင် Association ကနေဒါတို့ပူးပေါင်းပြီးကမ္ဘာကထပြုလုပ်ခဲ့တာဖြစ်ပါတယ်ရှင်